အင်ကျေကျုံးတဲ့နှစ်တန်ကြာထိမ့်သိမ်းခံထားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုဒီကနေ့ဩဂုတ်လ6ရက်နေ့မှာပြန်လည်ပေးလိုက်ပါပြီ။နိုင်ငံရေးပြန်ပွဲဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့ဒါကာမြို့တော်ကဝန်ကြီးချုပ်ဆိုင်အင်ကိုစီးနင်းဖို့အတွက်ဆန္ဒပြလူဦးကြီးကကြီးတက်လာနေချိန်မှာပဲယာရုကနှုတ်ထွက်ပြီးပြည်ပကိုထွက်ပြေးသွားပြီးတဲ့နောက်ဝန် ချုပ်ဟောင်စီယောကိုဂျာရုကထွက်သွားတဲ့ဝန်ကြီးချုပ်ဟာစီနာအစိုးရလက်ထက်မှာအကျင့်ပြတ်ချဆမှုဥပဒေနဲ့2018ခုနှစ်ကထောင်ဒဏ်19နှစ်ချမှတ်ပြစ်ဒဏ်ပေးခဲ့တာပါ။ကျောင်းသားတွေကဥဆောင်ပြီးဒီသတင်းပတ်တွေနဲ့ချီနိုင်ငံတော်ဝန်ဆန္ဒပြပွဲတွေဖြစ်ပေါ်လာပြီးတဲ့နောက်မနေ့တနင်္လာနေ့ကဝန်ကြီးချုပ်ဟာစီနာဂျာရုကနှုတ်ထွက်သွားတာကြောင့်စစ်တပ်အကြီးအကဲကဂျာဖြတ်အစိုးရဖွဲ့စည်းမယ်လို့ကြေညာခဲ့ပါတယ်။ဆန္ဒပြသူတွေကိုဝန်ကြီးချုပ်ဟာစီနာအစိုးရကအကြမ်းဖက်ဖြုတ်ခွင်းခဲ့တာကြောင့်တွတ်ထတောင်းမှုတွေနဲ့အသက်ဆုံးရှုံးမှုတွေရှိခဲ့ပေမဲ့ယာယီအုပ်ချုပ်ရေးတောင်ယူထားတဲ့စီဝီချုပ်ကတော့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြုတ်ခွင်းတာတွေချက်ချင်းရပ်တန့်ပြီးဖမ်းဆီးထားသူတွေကိုလည်းပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ။